ကချင်ပြည်ကတွင်စစ်မီးတွေငင်းစစ်ရှင်တွေရှော့နိုင်ရေးနောက်စစ်ပြေးဒုက္ခတွေတွင်မိမိတို့ဒေသကိုလုံခြုံစိတ်ချစွာနေရရင်ပြန်နိုင်ရေးအတွက်နိုင်ငံတော်အစိုးရအနေနဲ့မြန်မာတပ်မတော်ကိုတိုက်တွန်းညှိနှိုင်းပေးဖို့ကချင်ရေလှုပ်ရှားသူတွေကကချင်ဒေသတကြောပြင်စစ်ပွဲ6နှစ်ပြည့်အထိမ်းအပွဲကနေတောင်းဆိုလိုက်ကြပါတယ်။27ရာစုပြည်လုံးညီလာခံခေါ်ပြီးပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ဖို့ကြိုးပမ်းနေချိန်မှာပဲဒီရက်ပိုင်းအတွင်းကချင်ဒေသအတွင်းမှာပြန်ပြီးစစ်ရေးတင်းမာတဲ့အခြေအနေတွေဖြစ်လာနေတာကိုလည်းစိုးရိမ်မှုတွေမြင့်တက်လာနေတာပါ။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့6နှစ်2000တခုနှစ်ဂျွန်လဇန်မိုင်းကနေစခဲ့တဲ့ကချင်ပြည်နယ်တွင်းကတိုက်ပွဲတွေတင်းမာနေစေစီရေးပဋိပက္ခတွေနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရတက်မတော်ပြည်နယ်အစိုးရနဲ့လွှတ်တော်တို့ကနေအ мян ဆုံးဖြေရှင်းဆောင်ရွက်ပေးဖို့နဲ့စစ်ပြေးဒုက္ခတွေတွေအ мян ဆုံးနေရရင်ပြန်နိုင်ရေးစီစဉ်ပေးဖို့ဒီကနေ့ဂျွန်လ6ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့6နှစ်ပြည့်ကချင်ဒေသတကြောပြန်စစ်ပွဲငြိမ်းချမ်းရေးဖိတ်ခေါ်တဲ့အခမ်းအနားကနေကချင်အရက်ဖတ်အဖွဲ့ကြီးတွေကတောင်းဆိုလိုက်ကြပါတယ်။ကချင်ပြည်နယ်တွင်းမြမအစိုးရတက်နဲ့ကချင်လူမျိုးရေးတက် KIA တို့ကြောင့်ပြင်းပြင်းထန်ထန်ရင်ဆိုင်တိုက်ပွဲတွေနဲ့ထိုးစစ်ဆင်ခဲ့ကြတဲ့အတွက်ကလေးတငယ်လူမမယ်လေးတွေပါဝင်ဒေသခံယူအားသားတွေအသက်ဆုံးရှုံးတာထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့ကြသလိုတိမ့်ချီတဲ့ကချင်ဒေသခံပြည်သူတွေဟာလည်းစစ်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အခုအချိန်ထိလည်းစစ်ပြေးဒုက္ခတွေစခန်းတွေမှာစစ်နဲ့ချီနေထိုင်ခိုးလုံနေကြရစေအနေထားဖြစ်တာမို့ဒုက္ခတွေရဲ့အရေးသက်ဆိုင်ရာတွေအနေနဲ့အထူးစဉ်းစားဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့ကချင်ငြိမ်းချမ်းရေးကွန်ရက်ကကချင်အရေးလှုပ်ရှားသူမခွန်းချာကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ဒီအခါအနားဟာကချင်စစ်ကောင်းနေတဲ့ဒီတော့မှအဲ့ဒီမှာဒုက္ခတွေရဲ့အခြေအနေဟာဘလောက်ထိရောက်နေပြီလဲဆိုတာကိုဖော်ပြကြပါတယ်ဒီဒုက္ခတွေကိုလုံခြုံစိတ်ချစွာမိမိတို့ဒီရက်တွေကိုပြန်နိုင်ဖို့အရေးနောက်တစ်ခု dignity ပေါ့နော်ဂုဏ်သိက္ခာနဲ့ပြန်နိုင်ရေးပေါ့ကျွန်တော်တို့အမောင်းတလို့မျိုးမပြန်ဖို့ပြန်ဆိုင်ဖို့ဒီလိုလုပ်နိုင်ဖို့ကိုယ်နိုင်ငံတော်အစိုးရအနေနဲ့နံပါတ်1ကတော့ဒီစစ်ဆေးချောချအောင်အပေါင်းကူညီမှုအပြည့်အစုံနဲ့နိုင်ငံတကာပြုလုပ်လို့အနိုင်ပါလေရှင်ဒုတိယတစ်ခုအနေနဲ့တော့ဒီနိုင်ငံတော်ကနေပြီးတော့မှနိုင်ငံတကာဖက်စီနဲ့ဒီရက်ဖက်ဖက်စီတွေကိုပဲအားကိုးပြီးတော့ပြန်ထားလို့ဒီမှာပါအဲ့တော့နိုင်ငံတော်အစိုးရအနေနဲ့ဒီလိုမျိုးလည်းမြင့်တဲ့ပြည်သူလူထုဖြစ်တဲ့အတွက်ကြောင့်မလို့ဆုံးဆောင်ရမယ်လို့တရားရှိသည်နည်းအညီအတော်ရဲ့ budget ထဲကနေချက်ဝင်သုံးဆွဲပြီးတော့မှစနစ်တကျကိုယ်ပံ့ပိုးပေးဖို့လိုအပ်ပါရဲ့ချက်
။နိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့ပြည်ထောင်စုအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကပြည်တွင်းစစ်မီးငြိမ်းနိုင်ရေး27ရာစုပြည်လုံးညီလာခံနေခေါ်ယူပြီးတော့ကြိုးပမ်းဆောင်ရွက်နေပေမဲ့လို့ကချင်ဒေသတွေမှာဒီရက်ပိုင်းမှာကိုစစ်ရေးမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်တိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နောက်စစ်ရေးနည်းနဲ့မဖြေရှင်းမဲ့နိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းပေးဖို့တောင်းဆိုလိုပါတယ်လို့27ရာစုပြည်လုံးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကလည်းတောင်းဆိုပါတယ်
6နှစ်ကြာလာပြီ6နှစ်ကြာနေခုနှစ်ရှိနေအဲ့လိုဆက်သားမယ်လို့ရှိတော့တာဒီလိုလိုတော့ခံရတဲ့ပိုပြီးခံရတယ်ဒီလောက်ဆိုရင်လုံလောက်လောက်ပဲဒါကြောင့်မို့ကျွန်တော်ကတခါလေရပ်လိုက်တယ်ရှင်လေဒီအားလုံးကလက်တဲညီငယ်နဲ့ညီကြမ်းရဲ့ခြေလမ်းပေါ်မှာဆက်လျှောက်နေရှင်လေကျွန်တော်ကနိုင်ရက်တက်တာနိုင်ရင်းနဲ့ဖြည့်ရှိတဲ့ပြည်လုံးညီလာခံလာကြောင်းညီရရဲ့လာကြောင်းပေါ်မှာဆက်လျှောက်နေရှင်လေလို့မလို့ရှိတဲ့တိုက်ပွဲတွေတန်းပေါ်ကလည်းမင်းတို့ကလည်းညီလာခံပြည်သားဘာမှကြောက်ဘူးတိုက်ပွဲဖြစ်ပေါ်လာတာကလည်းပြည်တွင်းသားတိတ်တိတ်ရှားလာရတယ်တမကြမ်းတိုက်ပွဲကြီးဖြစ်ပေါ်လာလို့လို့နဲ့ကျွန်တော်အရမ်းကြိုးရိုက်တယ်။ဒါကြောင့်6နှစ်တာကြာလာတဲ့စစ်ပွဲကိုဒါအားလုံးကဒါပြကြာဟိုတင်ခါစာယူပြီးတော့မှအခုဒီစစ်ပွဲကအများကြီးဆိုင်ပြီးတော့မှညီကန်းတာယာတဲ့ညီကန်းရင်ရရှိအောင်ပေါ့။အဲအားလုံးဝိုင်းဝန်းကြိုးပမ်းဆောင်ရွက်စေချင်တယ်ဗျ။ဟုတ်ကဲ့
။အထူးသဖြင့်ကတော့ဒုက္ခတွေတွေရေရှည်လူနေမှုဘဝရက်တည်ရေးအတက်မွေးဝမ်းကြောင်းအလုတ်ကိုင်ရှာဖွေနိုင်ရင်းနဲ့စစ်ပြေးဒုက္ခတွေကလေးငယ်တွေရဲ့ပညာရေးအထူးထိခိုက်လာတာမို့ဒုက္ခတွေတွေရဲ့အရေးအရေးပေးဆောင်ရွက်ပေးဖို့6နှစ်ပြည့်ကနေတောင်းဆိုလိုပါတယ်လို့လည်းတော်ခွန်ကြာကပြောပါတယ
်ဒုက္ခတွေတောင်းတပိန်းလက်တောင်းနဲ့လုံးလုံးလတ်လတ်မှာလဲတိုက်ပွဲတွေဆက်ဖြစ်နေတာဖြစ်တဲ့အတွက်တောင်းလို့ဒုက္ခတွေတွေဟာအင်မတန်ဆက်နေပါတယ်အထူးသဖြင့်ပညာရေးနဲ့ကျန်းမာရေးလူငယ်တွေရဲ့အလုပ်ကံကြည့်လူငယ်တွေရဲ့တက်လမ်းပေါ့ကြားရတဲ့အကုန်လုံးဟာတက်ဆုံးနေတယ်ပုံညီပံ့ပိုးမှုတွေအကုန်လျော့ကွာသွားတဲ့အခါမှာဒုက္ခတွေတွေဟာရရလုပ်ငန်းကိုချာဖွေတောက်ရတဲ့အခါမှာတော့ထဲမှာမိုးချိုးမိချိုးရင်းနဲ့ဟင်းဒီဟီးရဲ့ချာဖွေရင်းနဲ့မြေမြုပ်ပိုင်းတွေမြင်းမြစ်ဒီတိတ်ဆုံးရတာတွေဒုက္ခတာဖြစ်ရတာတွေများတာတွေအကြောင်းနောက်တစ်ဖက်ကနေဒီတော့မှ27ရာစုပြည်လုံးမှာလည်းပဲဒုက္ခတွေတွေအထံကန္တာကိုဆွေးနွေးမိနိုင်ခြင်းကအင်မတန်နည်းပါးတဲ့အတွက်ကြောင့်မို့လို့ဒီအလားအလာအားဖြင့်ကလည်းမကောင်းတဲ့အကြောင်းဒါတွေကိုစပါတို့မိမောင်းထုတ်ပြခဲ့ပါတယ်
။6နှစ်ပြည့်ကချင်ဒေသတကြောပြန်စစ်ပွဲငြိမ်းချမ်းရေးဖိတ်ခေါ်တမ်းဆိုတဲ့ပွဲကိုတော့ကချင်ဒုက္ခတွေအရေးကူညီဆောင်ရွက်ပေးနေသူတွေကချင်ရက်ဖက်အဖွဲ့အစည်းတွေနဲ့ကချင်ရေးလှုပ်ရှားသူတွေကဒီကနေ့ဂျွန်လ6ရက်နေ့မှာရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာကျင်းပခဲ့တာဖြစ်ပြီးကချင်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခတွေတချို့လည်းအခမ်းအနားတက်ရောက်ခဲ့ပါတယ်။လာမ ဲဂျော်လာကိုရဲ့နေ့မှာတော့ကချင်ပြည်နယ်မြကြီးနားမြို့မှာကချင်လူလူတွေစုပေါင်းပြီးကချင်စစ်ပွဲ6နှစ်ပြည့်အခမ်းအနားကျင်းပဖို့စီစဉ်ထားသလိုပြည်နယ်နဲ့တိုင်းတွေမှာလည်းကချင်စစ်ပွဲ6နှစ်ပြည့်အထိမ်းအမှတ်တွေလုပ်ဆောင်ကြဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်။